Welcome to the Voice of America in Burmese.
ဘီအန်နေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်ဒီဇင်ဘာလ6ရက်တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ30နဲ့49နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook, YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ဟောမဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာမနက်ခင်းမှာတော်ရရှင်များရှင်ကျမတင်ကီထိုက်ပါကိုခင်မောင်စိုးမင်းနဲ့အတူသတင်းတွေကြီးညာပါမယ်ရန်ကုန်မြို့တွင်တနင်္ဂနွေနေ့မနက်ခင်းစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဘက်ကကားနဲ့တိုက်ပြီးတော့ဖြိုခွဲပါတယ်ဒီဖြိုခွဲမှုအတွင်းမှာ3ဦးဒဏ်ရာရပြီးတဦးကတော့စိုးရိမ်ရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ရဲ့ antigen နဲ့ပတ်သက်ပြီးအတိအကျအကဲမဖြတ်နိုင်သေးဘူးလို့အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပါတယ်ဒီသတင်းလေးနဲ့အတူထိတ်တန့်ရောက်သတင်းလေးနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းလေးအပြီးမှာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နာယကဦးတင်ဦးကိုစစ်ကောင်စီဥက္ကဋ္ဌကလာရောက်တွေ့ဆုံခဲ့ပါတယ်ဒါနဲ့ပတ်သက်တဲ့တွေ့ဆုံမင်းဟိုဆက်သွယ်မင်းမြန်းကန်းကိုလည်းကြားရမှာဖြစ်ပါတယ်ကျွန်တော်တို့ဒီနိုင်ငံတကာသတင်းတပုတ်အပြင်မြမရေးရာဆွေးနွေးကံတခါမီဒီယာမြင်ကွင်းသတင်းကြံနဲ့မြမပြမပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
ဒီကတော့သူပြောတော့သူကတော့ဘာဟိုတော့ဆေးဦးတွေတော့ဒီမလာဖြစ်တာပေါ့နော်
ရန်ကုန်တိုင်းချင်းမြတိုင်းမြို့နယ်တွင်ဆင်အနာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကကားနဲ့တိုက်ဖြိုခွဲတာမှာတေးဆုံးမှုမရှိဘူးလို့စစ်ကောင်စီဘက်ကသတင်းထုတ်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့တေးဆုံးမှုရှိတယ်လို့သတင်းထုတ်ထားပါတယ်။ချင်းမြတိုင်းမြို့နယ်တွင်ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့မနက်ကဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကလူစုခွဲတာမှာ12ဦးဖမ်းဆီးခဲ့ကြောင်းဒဏ်ရာရသူ3ဦးရှိပြီးတဦးကတော့စိုးရိမ်ရကြောင်းဒဏ်ရာရသူတွေကိုစစ်ဆွေးရုံပို့ထားတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဖမ်းဆီးထားသူတွေကိုအမှုဖွင့်အရေးယူမယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။လူ12ဦးဖမ်းဆီးခံရတယ်ဆိုတာကို NUG ဘက်ကလည်းဖော်ပြထားပေမဲ့ထိခိုက်ဒဏ်ရာရမှုနဲ့တေဆုံးမှုနဲ့ပတ်သက်လို့တော့ဖော်ပြမထားပါဘူး။ရန်ကုန်မြို့တွင်ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကတနက်နဲ့ပြည်ကနဲ့တိုက်တာကြောင့်ထိခိုက်သေးဆုံးရတယ်ဆိုတဲ့သတင်းတွေကြောင့်ထိတ်လန့်တုန်လှုပ်ရကြောင်းအကြမ်းဖက်မှုတွေအဆုံးသတ်ပြီးမတရားဖန်ခံထားရသူအလုံးပြန်လွတ်ပေးရေးနောက်ပြည်သူတွေရဲ့စံတော်ကိုလေးစားတန်ဖိုးထားဖို့စစ်အာဏာရှင်များကိုတောက်ဆိုတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံယုံကတနင်္ဂနွေနေ့မှာပဲထုတ်ပြန်ထားပါတယ်ရှင်
။မနေ့တနင်္ဂနွေနေ့ကရန်ကုန်မြို့တွင်းမှာစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့တွေကကားနဲ့တိုက်ပြီးဖြိုခွင်းခဲ့တာကြောင့်ထိခိုက်ဒဏ်ရာရတာတွေရှိခဲ့တယ်လို့အဖမ်းဆီးတွေလည်းရှိပါတယ်။အင်တာနက်လူမှုကွန်ရက်မှာတင်ထားတဲ့ဓာတ်ပုံတွေနဲ့ဗီဒီယိုဖိုင်တွေမှာကားတစ်စီးဟာဆန္ဒပြလူအုပ်ထဲကိုဝင်ရောက်တိုက်တဲ့အတွက်လမ်းပေါ်မှာလူတွေလဲကုန်တဲ့ပုံတွေတွေ့ရပါတယ်။ရန်ကုန်မြို့မှာအဲ့ဒီလိုမနေ့ပိုင်းကအကြမ်းဖက်ဖြိုခွင်းမှုတွေလှုပ်ဆောင်ခဲ့ပေမဲ့နေ့လယ်ပိုင်းမှာနောက်ထပ်စစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီစန့်ကျင်တဲ့ဆန္ဒပြပွဲကိုအဲ့ဒီလိုဖြိုခွင်းလိုက်တာနဲ့ပတ်သက်ပြီးNUG အမျိုးသားညီညွတ်ရေးအစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ရန်ကုန်မြို့မှာတနင်္ဂနွေနေ့မနက်ပိုင်းကဆီယနာသိမ်းမှုဆန့်ကျင်တဲ့ငင်းချမ်းစွာဆန္ဒပြပွဲကိုစစ်တပ်ဖက်ကကြမ်းကြမ်းတမ်းတမ်းဖြိုခွက်ခဲ့မှုကိုဆန့်ကျင်တဲ့အနေနဲ့ရန်ကုန်မန္တလေးအပါအဝင်ဒေသတချို့မှာနှီးမျိုးစုံနဲ့ဆန့်ကျင်ဆန္ဒပြခဲ့ချပါတယ်တနင်္ဂနွေနေ့ညပိုင်းမှာတော့ရန်ကုန်မြို့ခံတချို့တံပုံးရိုက်ပြီးဆန္ဒပြကြပါတယ်ဖေဖော်ဝါရီလ၁ရက်နေ့ဆီယနာတင်ပြီးတဲ့နောက်နိုင်ငံတော်ဝန်တန်ဖိုးရိုက်ဆန္ဒပြပွဲတွေတွင်တွင်ကျဲကျဲဖြစ်ခဲ့ပြီးတဲ့နောက်လက်နေချီပျောက်ွယ်ခဲ့ရကနေတနင်္ဂနွေနေ့ညမှာပြန်ပြီးတော့ထွက်ပေါ်လာတာဖြစ်ပါတယ်။တနင်္ဂနွေနေ့မှာကြည်မြင်တိုင်းဆန္ဒပြပွဲကိုစစ်တပ်ဘက်ကကားနဲ့တိုက်ဖြိုခွဲခဲ့ပြီးတဲ့နောက်ရန်ကုန်ကတခြားနေရာတွေမှာလည်းလမ်းပေါ်ထွက်ဆန့်ကျင်ဆန္ဒပြခဲ့ကြသလိုမန္တလေးမှာလည်းဆန္ဒပြကြပါတယ်။တနင်္သာရီတိုင်းဒဝဲခရိုင်လောင်းလုံမှာလည်းရန်ကုန်နဲ့အတူရက်တီကျောင်းဆန္ဒပြခဲ့ချပါတယ်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နိုင်ငံကြီးဦးတင်ဦးက ငြိမ်းငြိမ်းချမ်းချမ်းဖြစ်စီလိုကြောင်းမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပြောပါတယ်။မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမနေ့တနင်္ဂနွေနေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နိုင်ငံကြီးဦးတင်ဦးကိုနေအိမ်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။ကျမ်းမာရေးကိစ္စကိုပဲအလေးပေးပြောဆိုပြီးနိုင်ငံရေးကိစ္စတွေမပါဝင်ဘူးဆိုပေမဲ့ဦးတင်ဦးရဲ့ပြောဆိုချက်တခုကိုကိုရဲအရာရှိဦးမြင့်ဦးကအခုလိုပြောပါတယ်။အဲဒီလိုတွေ့ဆုံရမှာအသက်94နှစ်ရှိပြီဖြစ်တဲ့ဦးတင်ဦးဟာဝစ်စင်ထားတဲ့တိုက်ပုံအင်ဂျီမှာခွတ်တောင်းပုံအလံပါတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရင်တော်စိတ်ကိုတက်ဆင်ထားတာတွေ့ရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလိုအပ်ရင်တံပရော်ဆေးရုံမှာဆေးကုသခွင့်ပေးမယ်လို့ဦးတင်ဦးကိုပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအရင်စစ်အစိုးရခေတ်ထောက်လှမ်းရေးအကြီးအကဲနဲ့ဝန်ကြီးချုပ်ဟောင်းဦးခင်ညွန့်ကိုလည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ
။ဒါလို့လည်းကောင်းကောင်းမွန်မွန်နဲ့ပြည်ပြည်နဲ့အလေးထားချင်တယ်ဆိုတာဗာဒါတွေတော့အတန်လုံးလုံးနဲ့တော့ပြောပါတာ
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှလာနေမနက်ခင်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးပြောပြပေးပါမယ်ရှင်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ဟာအခုဆိုရင်နိုင်ငံပေါင်း40ကိုပြန့်နှံ့နေပြီဖြစ်ပြီးအမေရိကန်ပြည်ထောင်စုပြည်နယ်50ထဲမှာ16ပြည်နယ်မှာဖြစ်ပွားနေပါတယ်။ဒါပေမဲ့လည်း Omicron မျိုးကွဲဟာကူးစက်ခံထားရသူတွေရဲ့ကျန်းမာရေးကိုဘယ်လောက်ထိခိုက်စေသလဲဆိုတာကမသေချာသေးသောအမေရိကန်အစိုးရကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတင်းငင်ွေနေမှာပြောပါတယ်။သိပ်ပြီးပြင်းထန်လွန်းတဲ့သဘောမျိုးမတွေ့ရကြောင်းအမေရိကန်ကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီက CNN ရုပ်သံရဲ့ State of the Union အစီအစဉ်မှာပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတစ်ခုကနေတစ်ခုကိုကူးစက်လာနေတဲ့ Omicron မျိုးကွဲအကြောင်းပိုပြီးသိရှိနားမလည်သေးခင်မှာတော့အကဲပြတ်မစောဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်။အမေရိကန်ကျန်းမာရေးဆိုင်ရာအမျိုးသား Institute ရဲ့ညွှန်ကြားရေးမှူးဒေါက်တာ Francis Collins ကလည်းOmicron အရေးမသေးချာသေးကြောင်း NBC ရဲ့ Meet the Press အစီအစဉ်မှာပြောပါတယ်။ Omicron မျိုးကွဲကအရင်တွေ့ရတဲ့မျိုးကွဲတွေထက်အန္တရာယ်နည်းသလားဆိုတာကိုသိရဖို့သိပ္ပံပညာရှင်တွေအချိန်ပြည့်စူးစမ်းရှာဖွေနေပါတယ်လို့လည်းသူကပြောပါတယ်ရှင်
။ Indonesia နိုင်ငံဂျာဗာကျွန်းပေါ်ရှိအမြင့်ဆုံးမီးတောင်ကြီး Mount Samaran စနေနေ့ကပေါက်ကွဲခဲ့ပြီးနောက်အနည်းဆုံးလူဆက်သုံးဦးသေဆုံးပြီးလူဒါဇင်ပေါင်းများစွာဒဏ်ရာရရှိခဲ့ကာဒေသခံတွေနေရပ်ကိုစွန့်ခွာထွက်ပြေးနေကြရပါတယ်။အဲဒီလိုမီးတောင်ပေါက်ကွဲမှုကြောင့်အနီးနားရှိကျေးရွာတွေကအိမ်တွေကိုချောရီးဘူးတွေဖုံးလွှမ်းသွားခဲ့ပြီးတနင်္ဂနွေနေ့အထိမိုးရွာသွန်းခဲ့ပါတယ်။မီးတောင်ပေါက်ကွဲမှုဒဏ်ကိုခံရတဲ့အထက်မှာပါဝင်တဲ့ကမ်မော်ရန်တန်ကျေးရွာသားဘော်နာဒီကသူခံစားမြင်တွေ့ခဲ့ရတာကိုအခုလိုပြောပါတယ်။
Ya kejadiannya itu kan di sini warga itu kan masih kan enggak biasanya kan banjir biasa gitu kan.
Cenoro အနေနဲ့ရှုံရည်ပူတွေဆိုတာမသိခဲ့ကြပါဘူး။အကုန်လုံးကချက်ချင်းရုတ်တရက်ဖြစ်သွားတာ။ကောင်းငင်တစ်ခုလုံးမိခိုးတွေဖုံးလွှမ်းမဲမောင်ပြီးမိုးရွာချတော့တာပါပဲလို့သူကပြောသွားတာပါ။လမ်းမဂျင်ခရိုင်တွင်းကခြေဝါတွေကခြေဝါသားတွေဟာအိမ်မွေးတလိဆန်တွေပစ္စည်းတွေကိုရသလောက်တည်ယူပြီးဘေးလွတ်ရာကိုပြေးလွှားနေကြရပါတယ်။ရာပေါင်းများစွာရှိတဲ့ဒေသခံတွေဟာပျက်စီးကုန်တဲ့နေအိမ်တွေကိုဆုတ်ခွာပြီးခေလုံရင်းစခန်းတွေကိုတွားရောက်နေထိုင်ကြရပါတယ်။တချို့တွေကတော့လူတွေဆုတ်ခွာထွက်ပြေးကုန်တဲ့သူတို့မျိုးရွာတွေကိုတွားရောက်ပြီးအသက်ရှူခဲ့အောင်ဖုန်နှံ့တွေနဲ့ပြည့်နေတဲ့လေထုနဲ့ပါပဲချောရီဘူးတွေထဲရောက်နေတဲ့သူတို့ပိုင်ပစ္စည်းတွေကိုတွားယူနေကြပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်အကြီးဆုံးအထိုက်ခံပါတီကိုထောက်ခံသူတွေကနိုဝင်ဘာလပိုင်းကတည်းကနိုင်ငံတော်ဆန္ဒပြပွဲတွေလုပ်ပြီးဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကိုပြည်ပထွက်ဆေးကုသခွင့်ပြုရေးတောင်းဆိုခဲ့ကြပါတယ်။ဝန်ကြီးချုပ်ဟောင်းဇီယာရဲ့ဘင်္ဂလားဒေ့ရှ် National Party ရဲ့ကျောင်းသားအဖွဲ့ကနိုင်ငံတော်ခုနှစ်ရက်ကြာဆန္ဒပြပွဲတွေကိုစီစဉ်ခဲ့တာဖြစ်ပြီးဒီဇင်ဘာလ4ရက်နေ့စနေနေ့မှာပြီးဆုံးပါတယ်။အထိုက်ခံခေါင်းဆောင်အသက်86နှစ်အရွယ်ဇီယာမှာအသေးကြောင့်ယောဂဖြစ်နေပြီးပြည်ပထွက်ဆေးကုသခွင့်မပေးရင်အသက်ကယ်ဖို့ခက်ခဲလိမ့်မယ်လို့နိုဝင်ဘာလ28ရက်နေ့မှာသူမရဲ့ဆရာဝန်တွေကပြောဆိုခဲ့တာပါ။ အဂတိလိုက်စားမှုနဲ့2018ခုနှစ်မှာထောင်ဒဏ်10နှစ်ပြစ်ဒဏ်စီရင်ချက်ချမှတ်ခံထားရတဲ့ဇီယာကိုအစိုးရကပြည်ပထွက်ခွာခွင့်တမ်းမြစ်ထားတာဖြစ်ပါတယ်။ဇီယာရဲ့ပါတီကခေါင်းဆောင်တွေကတော့အစိုးရအနေနဲ့အဲ့ဒီတမ်းမြစ်ချက်ကိုရုပ်သိမ်းပေးဖို့တောင်းဆိုနေကြပါတယ်။2020ပြည်နှစ်မတ်လအတွင်းမှာတော့ COVID-19 ကူးစက်မှုအန္တရာယ်ကြောင့်အတိုက်ခံခေါင်းဆောင်ဇီယာရဲ့ထောင်ဒဏ်ကိုအစိုးရကဆိုင်းငံ့လိုက်ပြီးခံဝင်တဲ့ထောင်ကလွတ်ပေးခဲ့တာဖြစ်ပါတယ်ရှင်။
CNN သတင်းဌာနကသူတို့ရဲ့ရုံးမြင့်တန်ကြားအစီအစဉ်တင်ဆက်သူခရစ်ကူမိုကိုအကိုဖြစ်သူနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းရဲ့လိမ်မိုင်းဆိုင်ရာကျူးလွန်မှုစွပ်စွဲချက်တွေနဲ့ဆက်နွယ်ပြီးထုတ်ပယ်လိုက်တယ်လို့စနေနေ့ကပြောပါတယ်။သူ့ရဲ့အကိုအန်ဒရူးကူမိုဟာနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးလုပ်ခဲ့စဉ်ကအမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာကျူးလွန်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေကိုတုံ့ပြန်ရမှာ CNN သတင်းစီစဉ်တင်ဆက်သူခရစ်ကူမိုကအကူအညီပေးခဲ့တဲ့ဆိုတာကိုစုံစမ်းနေစဉ်မှာပဲနောက်ထပ်သတင်းအချက်အလက်တွေတွေ့ရှိတဲ့အတွက်ထုတ်ပယ်ရတာလို့ပြောပါတယ်။လူကြီးများသူဖြစ်တဲ့ CNN ရုံးမြင့်တန်ကြားအစီအစဉ်တင်ဆက်သူခရစ်ကူမိုဟာအဲ့ဒီလိုအထုတ်မခံရခင်ပြီးခဲ့တဲ့အင်ကာနေကလေးကအလုတ်ကနေရပ်ဆိုင်းခံခဲ့ရပါတယ်။သူ့အနေနဲ့လည်းသူ့အကိုပေါ်ဆွဆွဲချက်တွေကိုအများပြည်သူတွေအမြင်ကကင်းရှင်းအောင်ဘလို့လှုံ့ဆော်တုံ့ပြန်တင့်တယ်ဆိုတာအကြံဉာဏ်တချို့ပေးတဲ့အတွက် CNN သတင်းဌာနရဲ့စီမင်းသတ်မှတ်ချက်တချို့ကိုချိုးဖောက်မိကြောင်းပြီးခဲ့တဲ့မေလကဝန်ခံခဲ့ပါတယ်။သူ့အကိုအန်ဒရူးကူမိုဟာနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်မှာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာကျူးလွန်မှုတွေရှိခဲ့တယ်ဆိုပြီးစွပ်စွဲချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက်ဩဂုတ်လကထုတ်ပယ်ခံခဲ့ရပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်တနင်္လာနေ့မနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကသူရဦးတင်ဦးကိုမြန်မာစစ်ကောင်စီရဲ့ဥက္ကဋ္ဌဘိုယုံမူးကြီးမင်းအောင်လှိုင်ကမနေ့ကဒီဦးတင်ဦးရဲ့နေအိမ်မှာလာရောက်တွေ့ဆုံသွားပါတယ်သူရဦးတင်ဦးရဲ့ကိုရီးအရာရှိဦးမြင့်ဦးကို VOA ကိုရန်နိုင်ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
ညမကြီးမကောင်းလို့တဲ့သူကြားလို့သူလာပါတယ်အဲ့လိုပြောပါတ
ယ်ဟုတ်ကဲ့တွေးတဲ့အခါမှာရောဘာတွေပြောသွားပါလဲသူ့ဘက်ကနေပြီးတော့
တွေးတဲ့အခါတော့သူပြောတော့ကွာတော့ဘာဟိုကောင်ဆေးဦးတေတော့သူမလာပြစ်တာပေါ့နော်သူမလာပြစ်တာပေါ့သူလုံးလေးနည်းနည်းမရလို့မလာပြစ်တာပါတဲ့နောက်ကြားမှာလဲတော်လိုင်းလေးမတိုင်ခင်သူလာဖို့ရှိတယ်အာဖိတ်ဆာနဲ့ဖုတ်ခတ်လိုက်တယ်ပေါ့အဲ့ဒါနဲ့နောက်ပိုင်းဘာမလာနိုင်တော့သူစိတ်တော့ပြစီဖုတ်တယ်လဲပြောတယ်အဲကျွန်တော်ရရဝန်တာတယ်အဘလည်းပြောတယ်ရပါတယ်ဘာလို့လဲဟုတ်ကဲ့လို့ပြောတယ်ဘာလို့သိစကားမပြီးတော့တဲ့လို့ပြောတယ်အဲတော့သူကလည်းဒီဖေးကိုရောက်နေတယ်အိမ်မသိလို့ပေါ့အဲ့ဒါနဲ့ဒီရန်ကုန်ဟိုရောက်တော့သူဒါဝါပြည်သက်လူတွေရှိတော့အဘကသူဟိုဒါဝါလာပြင်းနေကြောက်လာတယ်ပေါ့အဲတရင်လည်းမင်းင်းနေတယ်သူပြောတယ်ဟိုဒီရောက်တော့ကြဲကြဲမမတွေ့ရတော့ဝန်တာလားတဲ့လို့ရှင်းွားနဲ့ပတ်သက်လိုက်သူအတားရီရှင်းမှုပတ်သက်လာတဲ့တိုင်းမှုလို့တမန်ရင်းမှုလို့ဥစ္စာတဲ့ဟိုစကားစားဝင်ကြည့်တဲ့အကုန်ပါလေအကုန်လုံးတွားတာညော်ကြထားတာပေါ့
လက်ရှိဖြစ်နေတဲ့နိုင်ငံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ရောပြောသွားတာတစုံတရာရှိပါလား
မရှိဘူးခင်ဗျအဲ့ဒါတော့မရှိဘူးလက်ကြီးကတော့ဘာမှမပြောတော့ကျမရေးချင်းနေပဲပြောတယ်အဲဘာတော့ပြန်ကလေးသူလုံးခဲ့တော့ဘာပြောရလဲကျမပါလေကျမပါလေတဲ့ဟိုအလုံးလဲကောင်းကောင်းမွန်မွန်နဲ့ပြပြလဲလက်ဖြစ်ချင်တယ်ဆိုတာဘာဒါတွေတော့အတန်လုံးလုံးနဲ့တော့ပြောသွားတာပဲ
သူရတုံ့ပြန်မှုရောဘယ်လိုရှိပါလဲ
ကျောတော့ပြန်မလို့ကောင်းပါလေပြောပါပဲသိခွာရတော့မရှိပါဘူ
းဘဘရဲ့ကျမ်းမာရေးအခြေအနေရောဘယ်လိုရှိပါလဲဓာတ်ပုံထဲမှာတော့တော်တော်လည်းဆန်းဆန်းပါပဲ
အခုကတော့တော်တော်ကောင်းတယ်ကောင်းကောင်းမွန်မွန်စားတယ်ကောင်းမွန်အိတ်တယ်စားလဲတင်းစားလဲကောင်းကောင်းဖတ်တယ်စားစားဆောင်နေလဲဖတ်တာပေါ့ဟိုတင်းတွေပိုင်းကြတယ်သူလားထောင်ပါလေအဟို VOO BBC တို့အဲအဲမင်းကြီးမလေးကြာလားထောက်ပါလေဆို
တော့လက်ရှိဖြစ်နေတဲ့အခြေအနေတွေရောဘဘဘလောက်ထိအဲတိတယ်လို့ပြောလို့ရမလဲ
သူကတော့တိတယ်ဗျသူအားမရဘူးသူကိုယ်တိုင်လုံးလုံးချာချာမရှိတော့သူအဲအားမရဘူး
ဒ
ေါသထွက်တာတူပဲရှိတယ်
သတင်းတွေတော့တွေ့နေမှာပေါ့
ပြောပြီးဒေါသထွက်တာပေါ့ဟုတ်က
ဲ့ဘူးမြေကြီးကျေးဇူးပဲနော်အဲ့ဒါဆိုရင်နော်
NLD ရဲ့နိုင်ရကသူရဦးတင်ဦးကိုစစ်ကောင်စီဥက္ကဋ္ဌလာရောက်တွေ့ဆုံသွားတာနဲ့ပတ်သက်လို့ကိုရန်နိုင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြခြင်းပါတယ်အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားနေဆက်တတိုင်းကာယံထားတာကိုပြသလာတဲ့ပြကန်းတစ်ခုကိုအမေရိကန်ပြောင်စု Washington DC မြို့တော်မှာဖွင့်လှစ်လိုက်ပါတယ် အဲ့ဒီဒီဇိုင်းတိဆောက်ထားတဲ့ဘီသူကာနဲ့ဒီဇိုင်းပုံစံတွေရဲ့ရှုထောင့်အနေထားကိုကြည့်ရှုနေတာမကသဘာဝပတ်ဝန်းကျင်သမိုင်းနဲ့နောက်ဆက်တွဲတင်ဂီတာတွေကိုလည်းရောင်းမြန်ဟတ်စေတယ်လို့ဆိုပါတယ်။ Maxine Maskolov ရဲ့သတင်းကိုကိုခမောင်စိုးမင်းပြောပြမှာပါ
။အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားနေဆက်ကယံထားတဲ့ဒီဇိုင်းတိဆောက်မှုဟာနိုင်ငံရေးအရာလေကွဲပြားခြားနားစီတဲ့အရေးကိစ္စတစ်ခုဖြစ်ပါတယ်။နေဇက်ကာယန်တဲ့ဒတိုင်းဆိုတာဘာလဲဆိုတာအမျိုးသားပြရရဲ့ဥက္ကဋ္ဌအဲလင်းဖန့်ရှ်ကအခုလိုပြောပါတယ်
။ The National Building Museum is our nation's museum.
ဒီဒတိုင်းဟာတကယ်ကိုပျောက်မြောက်အောင်တည်ဆောက်နိုင်တဲ့သဘာဝပတ်ဝန်းကျင်အရေးအရာကိစ္စပဲဖြစ်ပြီးတော့ပြီးခဲ့တဲ့ရာစုနှစ်ရဲ့စီမံကိန်းတစ်ခုလည်းဖြစ်ပါတယ်။တီတူတွေကိုသူတို့ရဲ့ဖြစ်စဉ်ပြောင်းလဲမှုတွေကိုစဉ်းစားသုံးသပ်နိုင်ဖို့အတွက်အကြောင်းအရာတစ်ခုနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်စဉ်တွေကိုကျမတို့လိုအပ်ခဲ့ပါတယ
်။အခုပြရိုက်မှာမီဒီယာအားလုံးနဲ့ပတ်သက်တာတွေမှတ်တမ်းဓာတ်ပုံရာပေါင်းများစွာတွေတတိုင်းအစိပ်ပိုင်းဟောင်းတွေဗီဒီယိုမှတ်တမ်းတွေနဲ့အသံသွင်းမှတ်တမ်းတွေကိုလည်းပြသထားသလိုရိုးရာနဲ့ပတ်သက်တဲ့တက်ဆင်မှုတွေလည်းပြသထားပါတယ်။အခုတတိုင်းပြကန်ဖွင့်လစ်တာနဲ့တိုက်တိုက်ဆိုင်ဆိုင်ပဲနိုင်ငံရွှေပြောင်းအခြေချနေထိုင်သူတွေကနိုင်ငံတောင်ပိုင်းကနေဆက်ကိုဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားနေကြပါတယ်။ဒီအချက်ဟာအမေရိကန်အာဏာပိုင်တွေနဲ့အဲ့ဒီနေဆက်မှာနေတဲ့ပြည်သူတွေကိုဖိအားတွေတက်ရောက်စေပါတယ်။ဒါနဲ့ပတ်သက်လို့အမျိုးသားပြရရဲ့ဒူးဥက္ကဋ္ဌကသေးဖန်ငယ်ကတော့အခုလိုပြောပါတယ်။
There was a lot of political conversation.
နေဆက်ကိုကာယံထားတဲ့ဒတိုင်းတွေဟာအမြင်သဘောထားတွေဖြစ်စဉ်တွေနဲ့နိုင်ငံရေးနဲ့ပတ်သက်တာတွေကိုအများကြီးညွှန်းဆိုထားပါတယ်။ပြည်သူအများစုဟာကျမတို့နေဆက်တွေနဲ့ပတ်သက်ပြီးသိနားမလည်ကြဘူးဆိုတာအရာတွေကရှင်းရှင်းလင်းလင်းပြသနေပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ဖြစ်စဉ်သမိုင်းကြောင်းတွေကိုနားလည်နိုင်အောင်လာရောက်ကြည့်ရှုကြလိမ့်မယ်လို့မျှော်လင့်ပါတယ်
။ပြတိုင်းမှာအမေရိကန်လူဝင်မှုဆိုင်ရာဥပဒေတွေဘယ်လိုပြောင်းလဲသလဲဆိုတာနဲ့နေဆက်ကတိုင်းတွေကိုဘယ်လိုတိဆောက်ထားတယ်ဆိုတာပြသထားပါတယ်။ဒါအပြင်နေဆက်အဆောင်တပ်ဖွဲ့တွေကိုတိုးချဲ့လာတာနိုင်ငံကျော်ပြတ်ဖို့ကြိုးစားသူတွေကိုဖမ်းဆီးတာနဲ့နေဆက်တိုင်းကိုတိုးချဲ့ကာယန္တာအမေရိကန်အစိုးရရဲ့မူဝါဒတွေပြောင်းလဲလာတာတွေကိုလည်းပြသထားတာကြည့်ရှုနိုင်ပါတယ်။ဥပမာအားဖြင့်1924ခုနှစ်မှာနေဆက်အဆောင်တပ်ဖွဲ့တွေဟာ450လောက်ပဲရှိပါတယ်။အဲ့ဒီနောက်1992ခုနှစ်မှာ4000အထိတိုးချဲ့ထားပြီးဒီနေ့အချိန်အခါမှာတော့2000နီးပါးအထိရှိလာပါတယ်1990ပြည့်နှစ်ကစပြီးအမေရိကန်နိုင်ငံအတွင်းကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေအထက်ကခန့်မှန်း 8000 ကျော်လောက်ဟာအထူးသဖြင့်ရေငတ်တာနဲ့အပူလိုင်းတံတွေကြောင့်တေဆုံးခဲ့ကြပါတယ်ခင်ဗျာ
ကိုကမောင်စုံမင်းပြောပြသွားတာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြကြင်ပါတယ်အရင်ဦးဆုံးမြန်မာအရေးဆွေးနွေးကမ်းပဲဖြစ်ပါတယ်ခင်ဗျာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တတ်မှတ်မှုနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမဲ့ကိစ္စကိုကုလသမဂ္ဂစီစစ်လက်ခံရေးကော်မတီ Credential Committee ကရွှေ့ဆိုင်းလိုက်ပြီးဒီတနင်္လာနေ့ကုလသမဂ္ဂအထွေထွေညီလာခံမှာအတည်ပြုဖို့ရှိနေပါတယ်အထွေထွေညီလာခံကအဲ့ဒီကော်မတီရဲ့ရွှေ့ဆိုင်းတဲ့ဆုံးဖြတ်ချက်ကိုသာလက်ခံလိုက်မယ်ဆိုရင် NLD အစိုးရကိုထောက်ခံခဲ့တဲ့ဒီမြန်မာတာဝန်ကြီးဦးကျော်မိုးထွန်းကပဲဆက်ပြီးတာဝန်ယူသွားခွင့်ရှိမှဖြစ်ပါတယ်။တာမကြီးဦးကျော်မိုးထွန်းကိုကျွန်တော်ဆက်သွယ်မေးမြန်းထားတာကိုဒီတစ်ပတ်ဆွေးနွေးကမှတင်ဆက်ထားပါတယ်ဗျာ။ဦးကျော်မိုးထွန်းခင်ဗျာဒီအမြဲတမ်းကိုယ်စားလှယ်ရွေးမဲ့ကိစ္စပေါ့လေဒီကုလသမဂ္ဂရဲ့ Credential Committee ကနေဘာမှအဆုံးဖြတ်ချက်မချတော့ဘဲနဲ့ဒီအစီအစဉ်ကိုရွှေ့ဆိုင်းလိုက်တယ်လို့သိရပါတယ်အဲ့တော့ဘာကြောင့်အခုလိုမျိုးရွှေ့ဆိုင်းတဲ့အစီအစဉ်ဖြစ်သွားရတယ်လို့တန်မကြီးနားလဲပါလဲခင်ဗျာ
ကျေးဇူးပါဟိုဆောက်ပါတော့ဒီနေ့နေ့တွေမှာတော့အလုပ်ပြီးတဲ့အတိုင်းပါတော့ Credential Committee စီဝေးလုပ်တယ်အဲလုပ်ပါတယ်ပေါ့နော်ဒီအဖွဲ့ဝင်၉နိုင်ငံကြားမှာရှိတဲ့ committee စီဝေးလုပ်ပါတယ် committee ရောသူတို့ close door ဆိုတော့အဓိကပါရေးဆွေးနွေးလဲဆိုတာတော့ကျွန်တော်တို့ကကနာနာတော့မသိဘူးပေါ့နော်ဒါပေမဲ့လည်းဒီ Credential Committee ဥက္ကဋ္ဌဖြစ်တဲ့ Sweden တမကြီးကသတင်းမီဒီယာကိုပြောတာတော့သူတို့ Twitter မှာလဲအဲပေါ်ပြထားတာတွေ့ရပေါ့နော်အဲ့ဒီမှာတော့သူကတော့သူတို့ဒီ defer ဟိုဆုံးဖြတ်မဲ့ဥစ္စာကို defer လုပ်တယ်ဆိုတဲ့ဥစ္စာလေးသူပြောတာရှိပါတယ်ခင်ဗျဆုံးဖြတ်ချက်ကိုဟိုဆိုင်းငံ့ထားတာပေါ့နော်ဆုံးဖြတ်ချက်မလုပ်ဖို့ဆိုင်းငံ့ထားတယ်အဲဆိုတဲ့ဥစ္စာပါခင်ဗျသူကတော့အဲ့လိုပြောတယ်နောက်ပြီးတော့သူသတင်းမီဒီယာတမားတွေမေးတဲ့ဥစ္စာတော့ credential committee ရဲ့ report က plenary ကိုပေါ့နော်မျက်နှာဆောင်ကြီးအစည်းအဝေးကိုတင်ဖို့ရှိရပေါ့နော်အဲ့ဒီအထဲမှာကျမှပဲအဲတိပါဆိုတဲ့ဥစ္စာမျိုးနဲ့သူပြန်ဖြေတာတော့တွေ့ရပါတယ်ခင်ဗျအ
ဲ့တော့ဒီနေရာမှာပေါ့လေဟိုရှင်းရင်းတစ်ခုသိချင်တာကဒီတမ္ပကြီးဦးကျော်မိုးတွန်းကဒီမြမပြည်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖြစ်နဲ့ဟိုဆက်ရှိနေမှာလားဘလို့အခြေအနေမျိုးနဲ့ဆက်ပြီးတော့ရက်တီတော့ရမှာပါလေ
ဟိုဒါကလေကျွန်တော်ဒီနေ့အခုလောလောဆယ်မှာတော့ပေါ့နော်ပြောလို့ဟိုကမရသေးတဲ့အနေထားပေါ့နော်ပြောလို့မရသေးတဲ့အနေထားဆိုတဲ့ဥစ္စာက credential committee ရဲ့ report မလောက်ခင်မှာကြိုးမပြောခြင်းတဲ့ဥစ္စာရဲ့နောက်ပြီးတော့ခုနဟို credential committee ဥက္ကဋ္ဌလည်းတရင်သမားတွေကိုကြံတယ်ပြောတဲ့ဥစ္စာမှာလည်းမရှင်းတယ်လေ
တရင်နေမှာရေးတာတော့ဟိုဟိုအာဖဂန်နဲ့မြန်မာတမတ်ကြီးတွေကအဲ့လိုမျိုးသူတို့လက်ရှိနေရာတွေမှာပဲဆက်ကြံနေလေဟိုဆက်ရှိနေလေအောင်မလို့ရေးကြပါတယ်ဆိုတော့
ဒီနေ့မှာဖော်ပြတဲ့ဥစ္စာကိုတော့ကျွန်တော်ဟို comment တော့လောလောဆယ်အခြေအနေမှာတော့မပေးလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့
အ
ကယ်၍ပေါ့ဟုတ်လားဒီရှေ့လာမဲ့ကာလတွေမှာကုလမကညီလာခံတွေမှာဟုတ်လားမြန်မာပြည်အရေးပြောဆိုဆွေးနွေးခွင့်ဒီရလာမယ်ဆိုရင်ဘလောက်ထိဆက်လို့နိုင်မယ်လို့တမ္ပကြီးမျှော်လင့်ထားပါလေ
။ဟိုဥစ္စာပေါ့နော်ကျွန်တော်အခုတောက်လျှောက်ပဲပေါ့နော်ဒီကော်မတီတွေဟိုပင်မကော်မတီတွေရဲ့အစည်းအဝေးတွေမှာလည်းတင့်တော်တဲ့ကောင်းစဉ်တွေအောက်ကနေပြီးတော့ဥစ္စာပေါ့နော်ကျွန်တော်ပြည်သူအတန်ဟိုနိုင်ငံတကာကနေကြားအောင်လုပ်တဲ့ဥစ္စာတွေလည်းတောက်လျှောက်လုပ်နေတဲ့ဆိုတဲ့အတွက်ကြောင့်ပေါ့နော်ဒီလိုပဲဆက်လက်ဆောင်ရွက်သွားပါမယ်ပေါ့နော်အခွင့်အရေးရရင်ရတယ်လို့ဆိုဆောင်ရွက်သွားမယ်ဆိုတာလေးတော့ပြောလို့ပါတယ်ခင်ဗျာဒါကြောင့်ခုနဒီမကြာခင်ကာလမှာတော့ credential committee ကနေပြီးတော့မျက်နှာဆောင်ကြီးစည်းဝေးကိုသူတို့အစီရင်ခံစာတင်ဖို့ရှိပါတယ်အဲဆိုတော့အစီရင်ခံစာမှာပါတဲ့ဥစ္စာကလည်းဟိုပေါ့နော်ကျွန်တော်တို့ဘာပြောပြောကျွန်တော်ပြည်သူတွေရဲ့ဟိုဥစ္စာပြောင်းမှုကိုတော့ဟိုဟိုမပြတ်သွားစေဘူးလို့တော့ကျွန်တော်မျှော်လင့်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့အကယ်၍ပေါ့ဒီတမ္ပကြီးကပြောသွားသလို credential committee ကနေပြီးတော့ဟလာဒီမျက်နှာစုံကြီးအစီရင်ခံစားနေဥကြုံမိုးထွန်းကိုဒီနေရာမှာပဲဆက်ရှိစေဆိုပြီးတော့ဟိုအဲ့လိုမျိုးသားဟလာပြောခဲ့မှဆိုရင်ဒီကုလသမဂ္ဂလုံထုံးလုံနီးတွေအရာပေါ့ဥကြုံမိုးထွန်းရဲ့အမြဲတမ်းကိုယ်စားလှယ်တက်တန်းကဘယ်လောက်ထိဆက်ရှိနေမှာလဲခင်ဗျ
တော့အဲ့ဒါကတော့ခုနပဲ report မှာဘယ်လိုပေါ်ပြမလဲရဲ့နောက်ပြီးတော့သူတို့ committee အဖွဲ့ဝင်တွေကြားထဲမှာဘယ်လိုဆွေးနွေးတယ်ဆိုလဲအပေါ်မှာတော့မူတည်ပါတယ်ခင်ဗျဟိုပြန်ကြည့်လိုက်ရင်မနစ်ကအဲကျွန်တော်တို့ February 1ရက်နေ့ကအာဏာသိမ်းမှုဖြစ်တယ်အဲနောက်ပြီးတော့ဒီ26ရက်နေ့မှာကျွန်တော်မိန်ကွန်းပြောတယ်28ရက်နေ့မှာဘာပဲပြောဟိုစစ်ကောင်စီကနေပြီးတော့ကျွန်တော် dismiss လုပ်တယ်နောက်ပြီးတော့အဲ့ဒီကြားထဲတွေမှာအဲကျွန်တော်နေရာအစားထိုးဖို့လုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီကာလတွေတည်းကဒီကိစ္စတွေကဖြစ်လာတာပေါ့နော်အဲ့ဒီတည်းကဘာပြောပြောကျွန်တော်ဒီမှာမြန်မာအမြဲတမ်းကိုယ်စားလှယ်အနေနဲ့အဲ့ဒီတည်းကတော့သူတို့တွေဘယ်လိုပဲစူးစမ်းပေါ့နော်ဆက်လက်တည်ရှိနေတယ်ဆက်လက်ရှိနေခဲ့တယ်ပေါ့နော်အခုလည်းရှိနေတယ်ဆိုတော့ဥစ္စာကြောင့်ဘယ်ကာလတည်ဆိုတာတော့ဟိုကျွန်တော်အနေနဲ့ပြောလို့ခက်ပါတယ်ခင်ဗျဟုတ်ကဲ့ဆိုတော့ခုန credentials ကိစ္စတို့ပါတို့ဆိုတဲ့ဥစ္စာကဒီအထွေထွေညီလာခံပေါ့နော်အခုဆိုရင်86ကြိမ်မြောက်ပေါ့နော်86ကြိမ်ထွေထွေညီလာခံကဟို2020ဘယ်လိုပြော2021 September နေပြီးတော့စလိုက်တဲ့ဥစ္စာ2022 September လောက်အထိတော့တွားတော့ပေါ့နော်ဒါကြောင့်ဟိုခုနထပ်ပြောရရင်တော့ credential committee ရဲ့အစီအခံစာကိုခဏလောက်စောင့်ကြည့်ပေးဖို့ကိုတော့ဟိုစပါပေါ့နော်ကျွန်တော်ထပ်ပြီးတော့မြေတားရက်ခံလို့ရတယ်ခင်ဗ
ျဟုတ်ကဲ့ဟိုဒီနေရာမှာတခုလေးမေးချင်တာကအစောပိုင်းတုန်းကပေါ့နော်ဒီ credential committee ကနေဘာမှဆုံးဖြတ်ချက်မချတော့ဘူးဒီကိုယ်စားလှယ်ရွေးချယ်ခြင်းကိစ္စကိုဒီတိုင်းပဲထားလိုက်တော့မယ်ဆိုတဲ့အနေအထားမျိုးတွေရှိခဲ့ပါတယ်ဒါပေမဲ့ဟိုတလောကမှာဒီ credential committee ကိုပြန်ခေါ်ပြီးတော့ဟိုဘက်ကတင်တဲ့ကိုစလေလားဒီဘက်ကတင်တဲ့ကိုစလေလားဆိုတာကိုဆုံးဖြတ်ဖို့အခြေအနေတွေဟိုစိုက်လာတာကျွန်တော်တို့သတိထားမိပါတယ်ဟိုအဲ့ဒါကဟိုဘယ်နိုင်ငံတွေကဘယ်လိုတွန်းအားတွေဟိုဘယ်လိုအခြေအနေတွေကြောင့်ဖြစ်လာတယ်လို့တန်မာကြီးနားလဲပါလဲ
ဟုတ်အထွေထွေညီလာခံစပြီဆိုရင်အခုဆိုရင်ဗာပြောစက်တင်ဘာလ ဟိုကနေစတယ်ပေါ့နော်ဟိုစက်တင်ဘာဟိုဒုတိယအင်္ဂါနေ့ကနေပြီးတော့အထွေထွေညီလာခံစတယ်အဲအဲ့ဒီစပြီးရင်ကျွန်တော်တို့ဟိုစာကော်မတီအဲ့ဒီ credential committee ကိုဖွဲ့တယ်ပေါ့နော်ဆိုတော့ပုံမှန်အားဖြင့် credential committee ကဟိုကျွန်တော်လည်းအရင်ကတော့ပြောပူပါတယ်ဒီလိုမျိုးဟိုစာ November December လောက်မှတွေ့ရဲဆိုတဲ့ဥစ္စာဟိုပြောပြပါတယ်ဒါကြောင့်အခုလည်းသူတို့ပုံမှန်အရင်နှစ်တေတုန်းကတွေ့တယ်လို့ပဲပေါ့နော်ဟိုဒီအစည်းအဝေးကိုဒီနေ့မှာသူတို့လှုပ်တယ်ဆိုတော့ဟိုဘာကြောင့်ညာကြောင့်လဲမို့ဒါလှုပ်ထုံးလို့မီးရသူတို့ဟိုတွေ့တယ်အဲဆွေးနွေးတယ်တင်ပြလာတဲ့ credential တွေကိုဟိုစီစစ်တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်အမြင်ကတော့ခုန issue တွေတော့ရှိတာပေါ့နော်ဒီ issue တွေရှိလာတော့ဒီလိုလုပ်တယ်ဆိုတော့မဟုတ်ပါဘူးခင်ဗျ။အာပုံမှန်သူတို့လုံထုံးလုံးကြီးရတွေ့တဲ့ဥစ္စာအာမျိုးပဲရှိပါတယ်ခင်ဗျ။ဟုတ်ကဲ့။နေ့စဉ်လည်းဒီလိုပဲလုပ်ကြပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။ဟိုဒီနေရာမှာပေါ့နော်။ဟလာ credential committee ကနေပြီးတော့အဲ့လာဟိုဘက်ကိုယ်စားလှယ်လားဒီဘက်ကိုယ်စားလှယ်လားဆိုတာကိုဟလာမဆွေးနွေးမဆုံးဖြတ်ဖို့အတွက်ပေါ့နော်။ defer လုပ်တာပေါ့။ဟိုစိုင်းငံ့လိုက်တာပေါ့။ဆိုင်ငံ့မှုအတွက်ကိုဟလာအမေရိကန်တရုတ်ရုရှားနိုင်ငံတွေကညှိနှိုင်းထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ပါတယ်အဲ့ဒါဟုတ်ပါသလားတမန်ကြီးဘယ်လိုသိထားပါလဲ
ဟိုကျွန်တော်တော့ comment ပေးတော့မပေးနိုင်ဘူးပေါ့နော်ဘာလို့လဲဆိုတော့ဒီလိုကိစ္စတွေကတော့ဟိုဒီ credential committee အဖွဲ့ဝင်တွေကြားထဲမှာဆွေးနွေးညှိနှိုင်းပြီးတော့အတည်ပြုချက်ယူကြတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်ပေါ့နော်သူတို့ကပြောတဲ့နိုင်ငံတွေကြားမှာလဲဆွေးနွေးကောင်းလဲဆွေးနွေးမယ်ဒီထက်ပိုပြီးတော့အခြားအဖွဲ့ဝင်တွေနိုင်ငံကြားထဲမှာလဲဆွေးနွေးချိန်တည်တာတော့ credential committee အဖွဲ့ဝင်6နိုင်ငံလုံးကတော့ဟိုဘာပြောဟိုစပါတော့ပုံစံမျိုးနဲ့တော့ဆွေးနွေးကြမယ်လို့တော့ဟိုကျွန်တော်ဟိုစအာယူဆပါတယ်ခင်ဗျအ
ဲ့တော့ဒီ credential committee 6နိုင်ငံထဲမှာဟလာဒီမြန်မာဒီမိုကရေစီရေးဘက်ကိုပို့ပြီးတော့အားပေးတဲ့နိုင်ငံကဟိုအ ਨੇ စုလားအများစုလားခင်ဗျ
ဟိုဒါတော့ပေါ့နော်ပြောရတော့ခက်တယ်ပေါ့နော်ဘယ်နိုင်ငံတွေပါလဲဆိုတဲ့ဥစ္စာလဲဆရာလဲသိတယ်ဆိုတော့လေပေါ့နော်ဆိုတော့အဲ့ဒီအထဲမှာပါတဲ့နိုင်ငံတွေအနေနဲ့သူတို့နိုင်ငံတွေရဲ့ယက်တီချက်တွေသူတို့နိုင်ငံရဲ့ပြောကြားချက်တွေကိုအခြေပြုပြီးတော့ဘယ်နိုင်ငံကတော့ကျွန်တော်တို့ဟိုဆောက်ပေါ့နော်ဒီမိုကရေစီလမ်းစဉ်ကိုအားပေးအမြောက်ပြုနေတယ်ဘယ်နိုင်ငံကတော့ဟိုကျွန်တော်တို့ဒီမိုကရေစီလမ်းစဉ်နဲ့ပတ်သက်လို့ဟိုပေါ့နော်ဒီလိုပဲဟိုမတိဖာသာနေတယ်ဆိုတဲ့ဥစ္စာမျိုးလည်းရှိကောင်းရှိနိုင်တယ်လေเนาะအဲ့ဒါကတော့ဟိုဆရာတို့လည်းပို့တိမှဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့ဒီခုလိုမျိုးအနေထားမှာပေါ့เนาะဟိုဆရာတို့ကျွန်တော်ဟိုတုံးသက်တော့မပေးခြင်းသေးပါဘူးခင်ဗျာဟုတ်ကဲ
့ကျေး
ဇူးပါခင်ဗျာ
နောက်ဆုံးတစ်ခွန်းလေးပါအဲ့တော့ဒီ credential committee ကဟိုယတိပြတ်တစ်ခုမဟုတ်တစ်ခုဆိုတာမျိုးဆုံးဖြတ်တာမဟုတ်ဘဲねเออตู้เยဟာလာဆုံးဖြတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တယ်ဆိုတော့အနေထားကဟာတမ်မတ်ကြီးတို့အတွက်ဟာလာဟိုဒီမိုကရေစီရေးကိုဟိုလှုပ်ရှားနေတဲ့လူတွေအတွက်ဟာဒါကအောင်ပွဲတရက်လို့တမ်မတ်ကြီးမှတ်ယူပါသလား
ဟိုကျွန်တော်ပြောလို့ရတာပေါ့နော်ကျွန်တော် report တင်တဲ့အထိတော့ခဏဟိုစောင့်ပြီးတော့မှပဲကျွန်တော်ဟိုစာ comment ပေးပြရစီလို့ဟိုကျွန်တော်ပြောပြရစီခင်ဗျာ
ဟုတ်ကျေးဇူးအများကြီးတင်ပါတယ်တမကြီ
းဟုတ်ကဲ့ပါကုညီဝင်ဟုတ်ကဲ့များဟုတ
်မြမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီအစီအစဉ်မှာမြမအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းကိုဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာနံနက်ခင်းပြကြပါစီခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American အသံကတနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32လိုင်းနိုမီတာ49အပြင်လိုင်းလမီတာ190 kHz 5.5နဲ့ view ရဲ့ Facebook စာမျက်နှာကမှာကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်သွားမှာပါအရင်ဦးဆုံးတော့ကမ္ဘာနဲ့မြန်မာသတင်းမီဒီယာမြင်ကွင်းကျအစီအစဉ်ပဲဖြစ်ပါတယ်အသက်ရှင်နေပေမဲ့ဘဝတည်နေခဲ့ရတဲ့ဒီတောင်ကိုရီးယားစစ်အာဏာရှင်ဟောင်းချွန်ဒူးဟွမ်ရဲ့သင်ခန်းစာဘယ်လိုယူသင့်ပါသလဲဆိုတာတွေကိုကိုပြည်သွေးနိုင်တဲ့မတ်အင်ဂျင်နိုင်တို့ကဆွေးနွေးတင်ဆက်ထားပါတယ်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီကဘာကဘာမြန်မာမီဒီယာမြင်ကွင်းကန္တမှာတော့အသက်ရှင်နေပြီလေပေလူဖြစ်ခဲ့ရတဲ့တောင်ကိုရီးယားဆီအာနာရှင်ဟောင်းချန်ဒူးဝမ်ရဲ့သင်ခန်းစာအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ကြည်သွေးနိုင်ပါ။တောင်ကိုရီးယားနိုင်ငံဆီအာနာရှင်ဟောင်းချန်ဒူးဝမ်ဟာ2022ခုနှစ်နိုဝင်ဘာလ23ရက်နေ့ကအသက်90အရွယ်မှာကွယ်လွန်သွားခဲ့ပါပြီ။ချန်ဒူးဝမ်ဟာကိုရီးယားစစ်တပ်သူအပတ်စဉ်17ဆင့်တူဖြစ်ပါတယ်။စစ်ဘိုလ်ချုပ်ဘော်ကလည်း1989ခုနှစ်မှာအာနာသိမ်းခဲ့ပြီးတော့1988ခုနှစ်အထိတောင်ကိုရီးယားနိုင်ငံကိုအုပ်ချုပ်ခဲ့တာပါအာနာရှင်တွေရဲ့ထုံးစံအတိုင်းတိုင်းပြည်ကိုခတ်ကြမ်းကြမ်းနဲ့ရက်စက်စွာအုပ်ချုပ်ခဲ့လို့သူ့ကို Iron Fist လို့တောင်နာမည်ပေးကြပါတယ်တန်လယ်တီးနဲ့အုပ်ချုပ်သူဆိုပါတော့ချန်ဒူဝံကွယ်လွန်ချိန်မှာကမ္ဘာသတင်းစာကြီးတွေကခေါင်းစဉ်အမျိုးမျိုးနဲ့အကြေတဝင့်ရေးသားကြတာကိုတွေ့ရပါတယ်နယူးယောက်တိုင်းသတင်းစာကြီးကအာနာရှင်ဟောင်းချန်ဒူဝံအသက်90အရွယ်မှာကွယ်လွန်လို့ကောင်းစဉ်ပေးပြီးရေးသားပါတယ်ကမ္ဘာကျော် The Economist Magazine ကြီးကတော့ချန်ဒူဝံတည်ဆုံးခြင်းဟာတောင်ကိုရီးယားနိုင်ငံရဲ့သမိုင်းစာမျက်နှာတစ်ခုပြီးဆုံးသွားပြီလို့ကောင်းစဉ်ပေးရေးသားပါတယ်ဂျာဇီယာသတင်းဌာနကတော့တောင်ကိုရီးယားရဲ့ဆက်အာဏာရှင်ချန်ဒူဝံအသက်90အရွယ်မှာကွယ်လွန်ဆိုပြီးကောင်းစဉ်ပေးက1989ခုနှစ်မှာအာဏာသိမ်းခဲ့တာကအစဒီမိုကရေစီလိုလားတဲ့စန္ဒပြပြည်သူတွေကိုချေမှုန်းတာအလဲသူ့ရဲ့ပိုင်ဆိုင်မှုတွေဆုံးရေးသားထားပါတယ်အဂျာဇီယာကအာနာရှင်ဟောင်းချန်ဒူးဝမ်ရဲ့ပိုင်ဆိုင်မှုတွေကိုဖော်ပြထားရမှာတော့ငွေသားအနေနဲ့အမေရိကန်ဒေါ်လာ245သန်းနဲ့အိမ်အပါဝင်စည်းကမ်းပစ္စည်းတွေပိုင်ဆိုင်မှုကအမေရိကန်ဒေါ်လာ185.6သန်းရှိတယ်လို့ဖော်ပြထားပါတယ်။သူ့ရဲ့သားသမီးတွေနဲ့ဆွေမျိုးတွေဟာတောင်ကိုရီးယားနိုင်ငံရဲ့မြို့တော်ဆိုးဝပါဝင်အမေရိကန်ပြည်ထောင်စုမှာပါမြေနဲ့ဈေးကြီးတဲ့အိမ်ယာတွေပိုင်ဆိုင်ထားတယ်လို့ဆိုပါတယ်။
ချန်ဒူဝမ်ဟာ1989ခုနှစ်ဒီဇင်ဘာလမှာအာနာသိမ်းခဲ့ပါတယ်။သူအာနာသိမ်းပြီးတိတ်မကြခင်1980မေလမှာတော့ဒီမိုကရေစီလိုလားတဲ့ကြောင်းသား1000ကျော်ဟာနိုင်ငံတောင်ပိုင်းမှာရှိတဲ့ကွမ်ဂျူးမြို့လမ်းမတွေပေါ်ထွက်လာကြပြီးဆန္ဒပြကြပါတယ်။အဲ့ဒီလိုကြောင်းသားတွေဆန္ဒပြတာကိုချန်ဒူဝမ်ကရက်ဆက်စွာတက်ဖြတ်ချိန်မုံခဲ့တဲ့အတွက်ကြောင်းသား200ခန့်တိတ်ဆုံးခဲ့ပြီး1800ကျော်ဖမ်းဆီးခြင်းခံခဲ့ရပါတယ်။အဲ့ဒီလိုရက်ဆက်စွာတက်ဖြတ်ချိန်မုံခဲ့ပေမဲ့လို့ချန်ဒူးဝမ်ဟာကွမ်ဂျူးလူတပ်ပွဲကိစ္စနဲ့ပတ်သက်ပြီးသူသေဆုံးချိန်ထိမှားပါတယ်သူ့မှာတာဝန်ရှိပါတယ်လို့ဝန်မခံခဲ့ပါဘူးဒါပေမဲ့လို့ချန်ဒူးဝမ်ရဲ့ဇနီးကတော့နိုဝင်ဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့ချန်ဒူးဝမ်ရဲ့အတုဘအခမ်းအနားမှာသူခင်ပွန်းရဲ့ရက်ဆက်တဲ့အုပ်ချုပ်မှုအောက်မှာနာကျင်ခဲ့ရတာတွေထိခိုက်ခံစားခဲ့ကြရတာတွေအတွက်မိသားစုကိုစားတောင်းပန်ပါတယ်လို့ပြောကြားခဲ့ပါတယ်1989ခုမှာအာနာသိမ်းပြီးသမရဖြစ်လာခဲ့တဲ့ချန်ဒူဝမ်ဟာ1989ခုနှစ်မှာကျောင်းသားတွေဥဆောင်တဲ့နိုင်ငံနဲ့အဝေါ်ဆန်းကျင်ဆန္ဒပြပွဲတွေနဲ့ရင်ဆိုင်ရပြန်ပါတယ်။အဲ့ဒီဆန္ဒပြပွဲတွေရဲ့ဖိအားကြောင့်ပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးရပြီး1988ခုနှစ်ဖေဖော်ဝါရီမှာတော့သမရယာရုကနေစင်ပေးခဲ့ရပါတယ်။1988ခုနှစ်နိုဝင်ဘာလ17ရက်နေ့မှာတော့ချန်ဒူးဝမ်ဟာသူ့ရဲ့လောက်ရဲ့အားလုံးအတွက်ပြည်သူကိုဝင်းချတောင်းပန်ခဲ့ပြီးသူအာဏာရှိစဉ်ကရယူထားတဲ့နိုင်ငံဗန်နာငွေတွေကိုပြန်လည်ပေးဆက်ပါမယ်လို့ကတိပြုခဲ့ပါတယ်။သမရယာရုကစင်ပေပြီးနှစ်နှစ်အကြာမှာဖမ်းဆီးခံရပြီးနောက်ပိုင်းမှာ တရားစွဲဆိုခြင်းခံခဲ့ရပါတယ်1996ခုနှစ်ဩဂုတ်လမှာတော့တရားရုံးကချန်တူးဝမ်ကိုအကျင့်ပြတ်ချဆမှုအာဏာဖီဆက်မှုနိုင်ငံတော်တစ္ဆာဖောက်မှုတွေနဲ့တည်ထောင်ချမှတ်ခဲ့ပါတယ်အဲ့ဒီလိုတည်ထောင်ချမှတ်ခဲ့ပေမဲ့1998ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတော့အမျိုးသားရင်ကြားစစ်ရေးအစီအစဉ်အရလူငယ်ချမ်းသာခွင့်နဲ့ပြည်ထောင်ကနေလွတ်မြောက်ခဲ့ပါတယ
်တောင်ကိုရီးယားအာဏာရှင်ချန်တူးဝမ်ရဲ့တမိုင်းဟာမြန်မာနိုင်ငံနဲ့လက်တစိတ်တစ်ပိုင်းဆက်ဆက်နေတယ်လို့ဆိုနိုင်ပါတယ်1983ခုနှစ်ကသမရချန်တူဝမ်အနေနဲ့မြန်မာနိုင်ငံကိုချစ်ကြည်ကြီးလာရောက်ခဲ့ပါတယ်။အဲ့ဒီချစ်ကြည်ကြီးစဉ်အတွင်းအော်တိုဘာလ9ရက်နေ့မှာရန်ကုန်မြို့မှာရှိတဲ့အာဇာနည်ဘိမှန်မှာလွမ်းသူပန်းခွေချခြင်းမြောက်ကိုရီးယားနိုင်ငံရဲ့ဘုံခွဲလုံးကြံခြင်းကိုခံခဲ့ရပါတယ်။ဘုံခွဲလုံးကြံမှုမှာသမရချန်တူဝမ်အသက်ဘေးကလွတ်မြောက်ခဲ့ပြီမယ်လို့သူ့ရဲ့ဝန်ကြီးအဖွဲ့ဝင်တွေအများပြားသိဆုံးခဲ့ရပါတယ်။ချန်တူဝမ်လာရောက်လည်ပတ်ခဲ့တဲ့အချိန်ကမြန်မာပြည်မှာလက်စစ်အာဏာရှင်ဦးနေဝင်အုပ်စိုးနေချိန်ပါချန်တူဝမ်ကမှသူတည်ဆုံးချိန်မှာသူ့ရဲ့ဇာပနာကိုကောင်းမွန်စွာပြုလုပ်ခွင့်ရပါသေးတယ်။မြန်မာနိုင်ငံကအာဏာရှင်ကြီးဦးနေဝင်ကတော့သူတည်ဆုံးချိန်မှာသူ့ရဲ့ဇာပနာဟာဆွေမျိုးမိသင်္ကဟာတွေတပည့်သားမီးတွေတက်ရောက်ဖို့မဆိုထားနဲ့သူ့ရဲ့မိသားစုဝင်တွေတောင်စုံလင်စွာတက်ရောက်ခွင့်မရရှိခဲ့ပါဘူး။အာဏာရှင်တွေရဲ့ဆက်သိမ်းရမလှပခဲ့ဘူးဆိုတာကိုတွေ့ကြရမှာပါ။တန်ဝေကယူစရာကောင်းလှပါတယ်
။ဒါနဲ့ပတ်သက်လို့အာဏာရှင်တယောက်ရဲ့ဇက်သိန်းတနည်းအားဖြင့်ချန်တူးဝမ်ရဲ့ဖြစ်စဉ်တွေကဘာသတင်းစကားများခြံထားခဲ့ပါသလဲလို့အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီအခြေဆိုင်ဝူဒရိုးဝယ်ဆန်စင်တာကသူတေတီဦးရဲမျိုးဟင်းကိုမေးကြည့်တော့အခုလို့ပြောပါတယ
်အာနာရှင်တွေကသူတို့အာနာရဖို့အတွက်ညီမျိုးစုံလုပ်ခဲ့တယ်သူတို့အာနာတည်မြဲဖို့အတွက်ညီမျိုးစုံလုပ်ခဲ့တယ်ချန်တူးဝမ်ဆိုရင်ဒါကွန်ကျူဒီမိုကရေစီအရေးတော်ပုံကြီးကိုရရဆက်ဆက်ကျွန်တော်တို့ဖိနှိပ်တက်ဖြတ်နှိမ်နင်းတာတွေလုပ်ခဲ့တယ်နောက်ဆုံးရဟတ်ရင်အောင်သုံးပြီးတော့ကျွန်တော်တို့တက်ဖြတ်ခဲ့တာတွေလုပ်ခဲ့တယ်လို့မတန်းနေရဖော်ပြတယ်အဲ့တော့အာနာတီမြဲဖို့အတွက်အဲ့လိုရရဆက်ဆက်နှီးပေါင်းတော့လုပ်ခဲ့ပေမဲ့အဲ့ဒီအာနာရှင်တွေကသူတို့ရဲ့သက်ရှင်နေတဲ့ဘဝမှာလဲလူကုန်သိက္ခာနဲ့အညီအသက်မရှင်နိုင်ဘူးရှင်ရက်နဲ့တည်သွားတဲ့လူလိုဖြစ်ခဲ့ရတယ်ချန်တူဝမ်ကိုကြည့်မယ်ဆိုရင်လဲနောက်ပိုင်းကာလတွေမှာသူ့ရဲ့နောက်ပိုင်းကာလတွေမှာဒီပြည်ထန်တွေကိုပြန်ပြီးတော့ပေးဆက်ရတယ်သူ့အနေနဲ့စာအုပ်ရေးတာတော့မှအဲ့ဒီစာအုပ်ကိုလူလူကဝိုင်းကန့်ကွက်တာတွေရှိတယ်အသက်ရှင်နေတဲ့အချိန်မှလည်းမဟုတ်ပါဘူးကျွန်တော်တို့တည်သွားတဲ့အချိန်မှလည်းအဲ့ဒီသမိုင်းအိမ်မဲကြီးကသူ့နောက်ကိုအမြဲတမ်းကပ်ပြီးလိုက်ပါနေမယ်လို့ကျွန်တော်တို့အဲ့လိုအမြင်တယ
်တချို့ကတော့ချန်တူးဝမ်ဟာရက်ဆက်ကြမ်းကြုတ်စွာအုပ်ချုပ်သွားတာမှန်ပါတယ်ဒါပေမဲ့သူ့လက်ထက်မှာတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ခဲ့ပါတယ်လို့စောဒကတက်သူတွေလည်းရှိပါတယ်စစ်တပ်အားကိုးနဲ့အာဏာသိမ်းကပြည်သူစံတာကိုလစ်လျူရှုပြီးပြည်သူတွေကိုညှပနှိပ်စက်တပ်ဖြတ်တဲ့အာဏာရှင်တွေဟာအသက်ရှင်စင်မှလည်းတေးလူလူဖြစ်ကြရပြီးလူတော်မတိုးကြပါဘူးတေသွားခဲ့ရင်လဲတားဆင်ပြေးစက်သမိုင်းအရေးမဲကြီးကထတ်ကြမကွာလိုက်နေဦးမယ်ဆိုတာစစ်အာဏာရှင်အောင်ရှန်တူးဝမ်ဖြစ်စဉ်တွေကအထင်ရှားပြသလိုနေပါပြီသူများသားတင်ကိုသားတက်ဆိုလိုမျိုးသင်္ကန်းစာယူနိုင်ရပါဘူ
းပြမဆောင်မရှင်ပြည်သွေးနိုင်ရဲ့သတင်းမီဒီယာမြင်ကွင်းရဲ့အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှဒေသများကဏ္ဍကိုနားဆင်နိုင်ပါပြီ
ဘေးရေကင်းရှင်ပြမင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှိပါရှင်VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။ဒီတစ်ပတ်တော့တော်ရရှင်တွေအတွက် Messenger မှာရေးလာတဲ့စာတွေရောနောက်ပြီးတော့ Facebook ကျွန်တော်တို့ရဲ့ post တွေအောက်မှာ comment ရေးလာကြတာနောက်ပြီးတော့အခုတလောတော်ရရှင်တွေတော်တော်များများကျွန်တော်တို့ရဲ့ email ကိုလည်းစာတွေရေးပြီးတော့ပို့ကြတာလည်းရှိပါတယ်ရှင်။အဲ့စာတွေကိုကျွန်မပြန်ကြားပေးသွားချင်ပါသေးတယ်။မင်္ဂလာပါ VOE မြန်မာပြည်ကပေးစာများအစီအစဉ်ကိုစာရေးမယ်ရေးမယ်နဲ့အခုကာလသတင်းတွေဖတ်ရတခြားတခြားသောကိစ္စတွေနဲ့မရေးဖြစ်တာအခုတော့ပထမဦးဆုံးချင်းရေးလိုက်ပါပြီဗျာဆိုတဲ့တော်ရရှင်ကိုနေသူရင်ကတော့အရင်တစ်ခေါက်ရွှေဝါရောင်တော်လန်ရေးဖြစ်ချိန်တော့ကစပြီးတော့ VOE ကိုနားဆင်လာပါမှာ။
VOA ကိုရေဒီယိုကနေနားဆင်ခဲ့တာ2009ကနေ2010အထိပေါ့။နောက်အင်တာနက်အဆင်ပြေလာတော့ရေဒီယိုနဲ့ဝေးခဲ့ရာကနေဖေဖော်ဝါရီ1ရက်နေ့မှာပြန်ဝယ်ပြီးအင်တာနက်မရရင်ရေဒီယိုအင်တာနက်ရရင် Facebook ကနေအမြဲနားဆင်ဖြစ်ပါတယ်။သတင်းကဏ္ဍဆုံဆုံလင်လင်နဲ့မအေးတနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာမှာ အစီအစဉ်မှာလည်းလက်ရှိအခြေအနေတွေနဲ့ကိုက်ညီတဲ့သချင်းလေးတွေလွှင့်ပေးလို့ကျေးဇူးပါဗျာ။ကျွန်တော်နှစ်ခုတောင်းဆိုချင်ပါတယ်။ပထမတစ်ခုကဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့ဦးကျော်စံသာတို့ရဲ့မြန်မာရေးသုံးသက်ချက်တွေကို Facebook မှာဗီဒီယိုအပိုင်းသက်သက်ထပ်တင်ပေးပါအောင်ခင်ဗျာ။နောက်တစ်ခုကတော့ RCSS နဲ့ SSBB တာဝန်ရှိသူတွေကိုလက်ရှိအခြေအနေတွေအချင်းချင်းတင်းမာမှုတွေနဲ့ပတ်သက်လို့မိုင်းအင်ဂျင်နီယာဖြစ်ဖြစ်ကိုကျော်ကျော်သိန်းဖြစ်ဖြစ်အင်တာဗျူးပေးပါအောင်ဗျာသူတို့နှစ်ဦးအင်တာဗျူးတွေကတည်ကျင်တာတွေနဲ့ထပ်တူကြောက်အောင်မေးနိုင်လို့ပါကျေးဇူးပါဗျာ
ကိုနေသူရိမင်းမြန်ရဲ့အစီအစဉ်မှာမေးပေးဖို့ပြောလာပါတယ်ဟုတ်ကဲ့သူတို့ကိုပြောပေးပါမယ်ရှင်ဒါနဲ့ကျမတို့ view ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ဦးကျော်ဇန်သားရဲ့မြမရေးသုံးသက်ချက်တို့ကိုလည်း Facebook မှာ video ပိုင်းနဲ့တက်တက်တင်ပေးပါဆိုလို့သူတို့အစီအစဉ်တွေကကျမတို့ radio မှာထုတ်လွှင့်တဲ့အစီအစဉ်တွေဖြစ်ပါတယ်အကြောင်းမလို့ဗီဒီယိုနဲ့တင်ပေးဖို့ဗီဒီယိုကျမတို့ဒီဗီဒီယိုအစီအစဉ်မဟုတ်ပါဘူးเนาะအခုသူတို့အစီအစဉ်တွေကိုကိုနေသူရင်တို့ရုပ်မြင်သံကြားကလည်းကြည့်နေလို့ရတယ်ဆိုတော့ကကျမတို့ကဒီ Radio on Television ဆိုပြီးတော့ကျမတို့ Radio ထုတ်လွှင့်ချက်ကိုရုပ်မြင်သံကြားမှာထုတ်လွှင့်ပေးတာဖြစ်လို့ပါဒါကြောင့်မလို့ကျမတို့သတင်းကြေညာတဲ့သူတွေ Live ထုတ်လွှင့်ပေးတာတွေကိုမြင်နိုင်ပါတယ်ဒါမဲ့လေခုနတော့ကကျမပြောသလိုပဲဟိုဥအောင်ခင်မြမအရေးသုံးသက်ချက်နောက်ပြီးတော့ဒီအန်ကကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်နောက်တစ်ခုကျမရဲ့ဒီမြမပြီကပေးစာများဒီလိုအစီအစဉ်တွေကတော့ကျမတို့ရေဒီယိုတက်တဲ့အတွက်ဖန်တီးတဲ့အစီအစဉ်တွေဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ဒီအစီအစဉ်တွေမှာဆိုရင်တော့ဗီဒီယိုမရှိပါဘူးရှင်ဒါကြောင့်မလို့ဗီဒီယိုကိုတက်တက်တင်ပေးလို့မရပါဒါပေမဲ့လေ Facebook မှာတော့ဒီအစီအစဉ်တွေကိုပြန်ပြီးတော့နားထောင်လို့ရပါတယ်နော်ဒါနဲ့ကျမတို့ view ရထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို radio ရောရုပ်မြင်သံကြားအစီအစဉ်တွေကိုပါလူလူမိတ်ဆွေဆိုတဲ့ရုပ်သံလိုင်းကနေအချိန်မရွေးဖမ်းယူကြည့်ရှုနိုင်တာအားလုံးသိပါရဲ့နော်ဒီမှာကိုကျော်မင်းထွန်းဆိုတဲ့သောရရှင်ကလူလူမိတ်ဆွေရုပ်သံလိုင်းကိုဘယ်လိုဖမ်းရမလဲလို့မေးလာပါတယ
်မင်္ဂလာပါ view ကျွန်တော်က view ကို radio ကနေမနေ့တိုင်းအမြဲနားထောင်နေကြပါ view အဖွဲ့သားအားလုံးကိုစိတ်နှပြချမ်းမာချမ်းသာကြပါစေview နဲ့ rfa ကနေထုတ်လွှင့်နေတဲ့လူလူမိတ်ဆွေအစီအစဉ်ကို psi ဆက်ကနေကြည့်လို့ရနိုင်တယ်လို့သိရပါတယ်ကြည့်လို့ရအောင်ဘယ်လိုလိုင်းထည့်ရမလဲဆိုတာမသိလို့ပါရေဒီယိုကနေလိုင်းထည့်နေကြညာပေမဲ့မမှတ်မိတော့ဖုန်းနဲ့အတန်ဖမ်းထားပါတယ်အတန်ကမကြည့်တော့အဆင်မပြေဘူး voe ရေဒါကြောင့်အဆင်ပြေမယ်ဆိုရင်လူလူမိတ်ဆွေရုပ်သံလိုင်းကိုလိုင်းထည့်နေလေးပုံလေးနဲ့ဖြစ်ဖြစ်ဒါမှမဟုတ်စာနဲ့ပေးဖို့ကူညီပါအောင် voe ရေကျေးဇူးမမေ့ပါဘူးနော် VOE ရဲ့အကူအညီကိုစောင့်နေပါမယ
်ဟုတ်ကဲ့ကိုကျော်မင်းထွန်းရေဘလို့ line ထည့်ရမလဲမေးလာလို့ line ထည့်ပုံကိုတော့ကျွန်မလုံးဝမသိတာပါဒါမဲ့ line တွေကိုပြန်ပြီးတော့ပြောပြပေးနိုင်ပါတယ် line ထည့်နေကြညာတာလဲကြားလိုက်တယ်လို့ဒီတော်ရရှင်ပြောလာလို့ကျွန်မစိတ်ထင်တော့ line တွေကိုဘလို့ရိုက်ပြီးတော့ထည့်ရမလဲဆိုတာထက် line number တွေကိုပြန်သိကျင်တယ်လို့ယူဆမိပါတယ်ကျမတို့လူထုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုနေဆိုရင် UDL set 70B Asia Bin Juru channel number က101ဒါမှမဟုတ်ရင်လဲ Tiger 6 Juru channel number က123ဖြစ်ပါလိမ့်ရှင် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကိုကျမ download frequency လို့ဘာလို့ပေါ့နော်အဲ့ဒါတွေကိုကျမ online ကပို့ပေးလိုက်ပါမယ်ကျမတို့ VOA အဓိကပင်မInternet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ကျမတို့ရဲ့ internet ဆာမျက်နှာမှာလည်းတွားကြည့်နိုင်ပါတယ်။အဲဒီကျမတို့ရဲ့အဓိကပင်မ internet ဆာမျက်နှာကိုရောက်ပြီဆိုရင်ဒီထိတ်ဆုံးမှာကို radio နဲ့ရုပ်သံအချက်လက်များဆိုတဲ့နေရာလေးရှိပါတယ်။အဲနေရာလေးကိုတွားနှိပ်လိုက်တာနဲ့ကျမတို့လူထုမိတ်ဆွေအစီအစဉ်ကနေထုတ်လွှင့်ပေးတဲ့အစီအစဉ်စရာနောက်ပြီးတော့ကျမတို့ရဲ့ဒီလူထုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုနိုင်တဲ့ခုနကတော့လူတို့ဖမ်းယူမှုအသေးစိတ်အချက်လက်တွေကိုကျမတို့ရေးပြီးတော့တင်ထားပေးပါရရှင်။ဖမ်းယူကြည့်ရှုမှုအဆင်ပြေပါစေလို့ဆုတောင်းပါတယ်ကျမတို့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုယ်ဝိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးသားလာကြတဲ့စာရီတွေကတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်ပြည်သူတွေအလုံးငတ်နေကြပါပြီလို့ရေးလာတဲ့သောရရှင်ကတော့
VOA ရေးပြည်သူတွေငတ်နေကြပါပြီဗျာစစ်အာဏာသိမ်းမှုကြီးရဲ့နောက်ဆက်တွဲဆိုးကျိုးကြီးတွေပေါ်ရှိတာလေးတွေထုတ်ရောင်းကြပေါင်ကြနှံကြချမ်းမြေလေးတွေပိုင်းဖြတ်ရောင်းကြရောင်းစရာပေါင်စရာမရှိသူတွေကတောင်းစားကြဖြစ်နေကြပါပြီဒါတွေဟာလက်တလောအစဉ်ပြေကြပေမဲ့ရေရှည်မှာမဖြစ်နိုင်ပါဘူးစီးပွားရေးတွေကလည်းအကြီးအကျယ်ကြာဆင်းနေသလို တနေ့တနေ့ဈေးဥမပေါက်တဲ့နေ့တွေထောင်ကနန်းချက်ဖူလောက်ရာကနန်းချက်ဖူလောက်ပဲရောင်းရတဲ့အခြေခံဈေးတွေဘဝကျောင်းတွေပိတ်ထားတော့ပိုဆိုးပါတယ်ကုန်ဈေးနှုန်းတွေကလည်းခေါင်ခိုက်အောင်တက်နေပါပြီဒီလိုသာနိုင်ငံရေးအခြေအနေဆိုးဝါးနေမယ်ဆိုရင်တော့ပြည်သူတွေရဲ့ဘဝတိုင်းပြည်အခြေအနေဟာမတွေးဝင်စရာပါပဲ
အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးဒီသောရရှင်ရေးလာတာပါနောက်ထပ်သောရရှင်တစ်ယောက်ကတော့မင်္ဂလာပါမယ်သနာကျော်နဲ့တကွာ view ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးဘေးရန်ကင်းဝေးပြီးတော့ကျန်းမာကြပါစေတဲ့ကျွန်တော်ကတော့ကချင်တိုင်းသားအောင်ပဒန်းဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြလာပါတယ
်မင်္ဂလာပါမယ်သနာကျော်နဲ့တကွာ view ဝိုင်းတော်သူဝိုင်းတော်သားအားလုံးဘေးရန်ကင်းဝေးပြီးကျန်းမာကြပါစေကျွန်တော်ကအောင်ပဒန်းပါကချင်တိုင်းသားပါကျွန်တော်ပြောချင်တာကဗမာတပ်မတော်ဆီယနာတင်ပြီးတော့အပြစ်မဲ့ပြည်သူပြည်သားတွေကိုမတရားဖန်ဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာအခုမှမဟုတ်ပါဘူးဗမာတပ်မတော်ရဲ့အခုလိုမျိုးလူသားမဆန်စွာဖန်ဆီးညှဉ်းပန်းနှိပ်စက်တာကျွန်တော်တို့ဒိုင်းနာဒေသတွေမှာဟိုးလွတ်လပ်ရေးမရခင် BIA ခေမာဆာလာခေနာဝတာနာဖခေကနေယနေ့ထိတိုင်မှာအခုလိုမျိုးတပ်မတော်ရဲ့လူသားမဆန်မှုကိုမျိုးပြနေဗမာဒိုင်းနာတွေပါထိတွေ့ခံစားကြရတဲ့အတွက်ကြံဗမာမဟုတ်တဲ့ဒိုင်းနာတွေကိုကိုချင်းစာနာမိကြမယ်လို့မျှော်လင့်ပါတယ်မျိုးပြနေဗမာတွေကအခုမှခံစားကြရတာပါကျွန်တော်တို့တိုင်းရင်းသားတွေကခစ်အဆက်ဆက်ခံစားခဲ့ကြရတာပါ
အခုလိုမျိုးစစ်အစိုးရရဲ့ဒီရရဆက်ဆက်ဖိနှိပ်မှုတွေကိုခံနေရတာအခုမှမဟုတ်တော့ပါတဲ့မြန်မာတွေအခုမှသိလို့ပါကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဖြစ်နေတာကြားလာပါပြီဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါဒီတစ်ခါမှတော့မြန်မာပြည်တနယ်တပြားလူတွေအားလုံးတက်တေဖြစ်နေကိုယ်တိုင်ကြုံတွေ့လိုက်ရတယ်ဆိုတော့လည်းပြောနေကြပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရည်ချင်ပါတယ်ရှင်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ Messenger ကစာတွေ၊ Facebook က comment တွေကိုတင်းင်းတွေနဲ့ညာတိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ဖြူရင်အင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA app မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ app နာမည်ကတော့ VOA Bambies ဖြစ်ပါတယ်။ကျမတို့အင်တာနက်စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ရအပြီးမှာတော့မညညိုလွင်တင်ဆက်မဲ့သတင်းတွေကတုဒ္ဒအစီအစဉ်မှာလောင်စာဆီနဲ့ပတ်သက်တဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဒီနေ့ကမ္ဘာကြီးမှာလူသားတွေခီးသွားလာရင်းနဲ့ကုန်ပစ္စည်းကူတန်းရောင်းဝယ်ရေးလုပ်ငန်းတွေမှာဓာတ်ဆီဆိုတာကအဓိကအရေးအပါဆုံးခန္ဓာမှာရှိနေတာပါဒီလိုအရေးပါတဲ့ဓာတ်ဆီဈေးအတက်အကျကကမ္ဘာခီးသွားလုပ်ငန်းတွေနဲ့ကုန်စည်စည်းစိမ်မှုလုပ်ငန်းစဉ်တွေမှာရိုက်ခတ်မှုရှိပြီးကုန်ပစ္စည်းစည်းနှုန်းအတက်အကျတွေကလည်းဒီအပေါ်မှာအများကြီးမူတည်နေတာဖြစ်ပါတယ်။အခုလိုလူနေမှုစနစ်မှာအရေးပါတဲ့အကြောင်းအရာတစ်ခုဖြစ်တဲ့ ဓာတ်ဆီဒီဇယ်ဆီလေယာဉ်ဆီစတဲ့73စီတွေကိုကမ္ဘာပြည်နိုင်ငံတွေကအများဆုံးထုတ်လုပ်နေလဲဆိုတာကိုလေ့လာကြည့်မယ်ဆိုရင်တော့အခုနောက်ဆုံးတင်ပြထားတဲ့အချက်လက်တွေအရတော့ကမ္ဘာမှာ73စီအများဆုံးထုတ်လုပ်နေတဲ့နိုင်ငံကအမေရိကန်ပြည်အောင်စုဖြစ်ပါတယ်American ပြည်အောင်စုဟာပြီးခဲ့တဲ့နှစ်ကတနှစ်ကို73စီစီပေပါ12တန်းကျော်အထက်မှာထုတ်လုပ်မှုရှိပါတယ်။ American ပြည်အောင်စုမှာရှိတဲ့ Alaska, Texas, မြောက်ဒါကိုတာ, New Mexico နဲ့ Oklahoma ပြည်နယ်တွေကနေအများဆုံးထုတ်ပေးနေတာဖြစ်ပါတယ်။ Russia နဲ့ Saudi Arabia ကတော့ကမ္ဘာ73စီထုတ်လုပ်မှုဒုတိယအများဆုံးနေရာတွေမှာရှိပါတယ်။ Saudi Arabia နိုင်ငံဟာကမ္ဘာမှာ73စီအရန်တူလောင်ထားမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒီနိုင်ငံတွေလိုပဲကမ္ဘာမှာ73စီအများဆုံးထုတ်လုပ်တဲ့တခြားနိုင်ငံတွေကတော့ကနေဒါ၊တရုတ်၊အီရတ်၊အာရဗ်စော်ဘွားများပြည်ထောင်စု၊ဘရာဇီး၊အီရန်နဲ့ကူဝိတ်နိုင်ငံတွေဖြစ်ပါတယ်။ဒီလိုကမ္ဘာနေရာဒေသအနှံ့ရေနံစိမ်းထွက်တဲ့နိုင်ငံတွေကနေ73စီတွေကိုထုတ်လုပ်လိုက်တဲ့အခါဘယ်နိုင်ငံတွေကအများဆုံးသုံးစွဲနေတာလဲဆိုတာကိုကြည့်ရင်တော့ထုတ်ကုန်73စီအားလုံးရဲ့60ရာခိုင်နှုန်းကို American ပြည်ထောင်စု၊တရုတ်၊အိန္ဒိယ၊ဂျပန်Russia, Saudi Arabia, Brazil, South Korea, Germany နဲ့ကနေဒါနိုင်ငံတွေကအသုံးပြုကြတာဖြစ်ပါတယ်။ဒီ73စီအများဆုံးသုံးတဲ့10နိုင်ငံထဲမှာ American ပြည်ထောင်စုကတော့သုံးစွဲမှုထိတ်ဆုံးနိုင်ငံဖြစ်ပါတယ်။ကမ္ဘာ73စီထုတ်လုပ်မှုအားလုံးရဲ့20ရာခိုင်နှုန်းကို American ပြည်ထောင်စုကသုံးတာပါ။အာဆီယံနိုင်ငံတွေထဲမှာတော့ Indonesia နိုင်ငံဟာ73စီအများဆုံးသုံးစွဲတဲ့နိုင်ငံဖြစ်ပါတယ်။အဲဒီနောက်မှာတော့ Singapore,ထိုင်းမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ရှိနေတာပါ73စီတွေကိုထုတ်လုပ်ရောင်းချတဲ့နိုင်ငံတွေအကြောင်းလေ့လာပြီးတဲ့နောက်ထုတ်လုပ်ရောင်းချတဲ့ကုမ္ပဏီကြီးတွေဘက်ကိုလေ့လာကြည့်မယ်ဆိုရင်တော့ Saudi Arabia က Saudi Aramco American ပြည်ထောင်စုက Exxon Mobil Chevron Netherlands နိုင်ငံက Shell တရုတ်နိုင်ငံက Petro China စတဲ့ကုမ္ပဏီကြီး၅ခုဟာ73စီထုတ်လုပ်မှုလုပ်ငန်းမှာအကြီးအမားဆုံးကုမ္ပဏီကြီးတွေပဲဖြစ်ပါတယ်ဒီလိုထုတ်လုပ်လိုက်တဲ့73စီတွေထဲမှာလူတွေအများဆုံးနေ့စဉ်မရှိမဖြစ်လိုအပ်တဲ့ဓာတ်ဆီကိုဝယ်ယူအသုံးပြုကြတဲ့အခါဘယ်နိုင်ငံတွေကဓာတ်ဆီစည်းနှုန်းအသက်သာဆုံးလဲဆိုတာကိုနောက်ဆုံးရအချက်လက်တွေကိုကြည့်မယ်ဆိုရင်တော့ကမ္ဘာမှာဓာတ်ဆီစည်းနှုန်းအသက်သာဆုံးနိုင်ငံတွေကဗင်နီဇွဲလား၊အီရန်၊အန်ဂိုလာ၊အယ်ဂျီးရီးယားနဲ့ကူဝိတ်နိုင်ငံတို့ဖြစ်ပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှားနိုင်ငံကဓာတ်ဆီစည်းအသက်သာဆုံးဖြစ်ပါတယ်။ဓာတ်ဆီစည်းအကြီးဆုံးကတော့ဟောင်ကောင် Central African Republic Netherlands Norway နဲ့ဒိန်းမတ်တို့ဖြစ်ပါတယ်။အာဆီယံနိုင်ငံထဲမှာစင်ကာပူနိုင်ငံကတော့ဓာတ်ဆီစည်းအကြီးဆုံးပဲဖြစ်ပါတယ်ရှင်
။အခုတခါတော့ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငိမ့်ကျန်းနဲ့မက်ခင်ဖြူထွေးတို့ကပြောပြကြမှာဖြစ်ပါတယ်ဗျာ။
အမေရိကန်သိပ္ပံပညာရှင်တွေဟာကမ္ဘာပထမဆုံးကိုယ်ပါတာမျိုးပွားနိုင်တဲ့ဆက်ရုပ်တမျိုးကိုတီထွင်လိုက်ပါတယ်။ Sinobol လို့နာမည်ပေးထားတဲ့ဒီဆက်ရုပ်အသေးလေးတွေဟာနှမ်းစိလောက်ပဲရှိပြီးတော့ AI ဉာဏ်ရည်တုနည်းပညာနဲ့ဖားရကောင်ရဲ့ဆဲတွေကိုတုံပြီးဖန်တီးထားတာပါ။ Vermont တက္ကသိုလ် Tufts တက္ကသိုလ်နဲ့ Harvard တက္ကသိုလ်တို့ကပါဝင်တဲ့သိပ္ပံပညာရှင်အဖွဲ့ကရှာဖွေတွေ့ခဲ့တာဖြစ်ပါတယ်။ဒီသက်ရှိဆက်ရုပ်ကလေး Sinobol ဟာဖားရရတဲ့ဆဲရပေါင်းများစွာကိုစူးစိပြီးတော့ကလေးတွေအဖြစ်မွေးထုတ်ပေးနိုင်တာပါ။အဲဒီဆက်ရုပ်ကမွေးလာတဲ့ကလေးတွေကလည်းဆက်ပြီးတော့မျိုးပွားသွားနိုင်ပါတယ်။ဗီဒီယိုဂိမ်းတွေက Pac-Man အကောင်လေးနဲ့တူတဲ့ Sinobot ဆက်ရုပ်လေးကို AI ဉာဏ်ရည်တုနည်းပညာကဒီဇိုင်းထွင်ဖန်တီးခဲ့တာဖြစ်ပြီးတော့အဲဒီပုံစံဟာပိုးပြီးတော့မျိုးပွားနိုင်စွမ်းလည်းရှိပါတယ်။ဒီဆက်ရုပ်မျိုးပွားလေးဟာလုံးဝအသစ်ဖြစ်ပြီးသက်ရှိသတ္တဝါတွေအပင်တွေမျိုးပွားတဲ့နည်းနဲ့လည်းမတူဘူးလို့ Vermont တက္ကသိုလ်ကကွန်ပျူတာသိပ္ပံပညာရှင်တဦးကပြောပါတယ်။အနာဂတ်မှာဒီ Sinobot ဆက်ရုပ်လေးကိုစေပညာရပ်ပိုင်းဆရာမှအသုံးပြုဖို့ရည်ရွယ်ပေမဲ့လည်းတကယ်လက်တွေ့မှာတော့တင်းကျပ်တဲ့အစည်းအဝေးတွေနဲ့ရင်ဆိုင်ရဖို့ရှိပါတယ်။အကြောင်းကတော့သတိဆန်တကောင်ရဲ့ဆဲကိုအသုံးပြုထားတာကြောင့်ပါ။အခုလိုတွေးရှိချက်ကိုတော့ပြီးခဲ့တဲ့တနင်္လာနေ့က Proceedings of the National Academy of Sciences PNAS Channel မှာဖော်ပြထားပါတယ်ရှင
်။ပြင်းထန်တဲ့ဒဏ်ရာအနာတွေကိုအဝေးကနေစောင့်ကြည့်စစ်ဆေးနိုင်မဲ့ Smart Party တမျိုးကိုစင်ကာပူနိုင်ငံကသုတေသီတွေတည်ထွင်လိုက်ပါတယ်။ဒီ Smart Party ကိရိယာကြောင့်ဆရာဝန်ရှိကိုလူကိုယ်တိုင်သွားပြစရာမလိုတော့ပါဘူး။အကြည့်အောင် Party မှာအာယုံခံကိရိယာတွေထည့်သွင်းထားတာကြောင့်ဒီ Party ကအနာကထွက်လာတဲ့အရေးတွေကိုလေ့လာပြီးသတင်းအချက်လက်တွေပေးပို့နိုင်တာပါ။အနာရဲ့အပူချိန်၊ Bacteria အမျိုးအစား၊ pH ပါဝင်မှုနဲ့အနာကရောင်နေသလား၊
စားတဲ့အချက်တွေကို15မိနစ်အတွင်းပေးပို့ဖို့အတွက်စင်ကာပူအမျိုးသားတက္ကသိုလ်ကသိပ္ပံပညာရှင်တွေကတီထွင်လိုက်တာပါ VK လို့နာမည်ပေးထားတဲ့ဒီပတ်တီးဟာအချက်အလက်တွေကို smartphone app ကနေတဆင့်ဆရာဝန်ရှိပေးပို့နိုင်တာပါဆရာဝန်ကဒီထက်အချက်အလက်တွေကိုပို့ပြီးလိုချင်ရင်တော့အနာရဲ့အရေးကိုရယူပြီးဓာတ်ခွဲကန်းကိုပို့ရမှာပါအဲ့ဒီဓာတ်ခွဲကန်းကိုပို့တဲ့နီးလန်းကနိုင်အနေငယ်သို့မဟုတ်ရက်အနေငယ်ကြာနိုင်ပါတယ်အခု smart party ကတော့အနာရဲ့ယောဂပိုးဝင်နေသလားဆိုတာကိုမြန်မြန်သိစေနိုင်မှာပါအခုလောလောဆယ်တော့ခြေထောက်သွေးမလျှောက်တာကြောင့်ဖြစ်တဲ့အနာတွေကိုစောင့်ကြည့်ဖို့အတွက်စမ်းသပ်နေပြီးစီးကြိုကြောင့်ဖြစ်တဲ့ခြေထောက်အနာတွေကိုလည်းစောင့်ကြည့်နိုင်ဖို့အတွက်ညွှန်မှန်းထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအလယ်ပိုင်းမဒ္ယပရာဒေ့ရှ်မြို့ကကျောင်းဆရာတယောက်ဟာအာဂရာမြို့ကကဘာကျော် Touch မှာအဆောက်အုံပုံစံတူအသေးစားအိမ်တစ်လုံးကိုသူ့စနီးအတွက်စောက်ပေးလိုက်ပါတယ်Touch မဟာအဆောက်အတိုင်းအချိုးကိုက်အရွယ်အစားသေးထားတဲ့အိမ်ထဲမှာအိတ်ခမ်းလေးခန်းနဲ့စားကြီးခန်းအပြင်စနီးတွေရဲ့တောင်းဆိုချက်အရာတရားထိုင်တဲ့အခန်းကိုလည်းထည့်သွင်းထားပါတယ်။အဖြူပေါင်းမိုးနဲ့အတွင်းပိုင်းမှာတော့ရွှေရောင်ခြေသထားပြီးအလှဆင်ထားတဲ့သူ့ရဲ့အိမ်ဟာ1632ခုနှစ်ကမိုဂိုအေဂရစ်ဘုရင်ကြီးရှာဂျဟန်ကသူ့မိဖုရားကိုမြှုပ်နှံဖို့အလို့သမားပေါင်း2000ကျော်သုံးပြီးစကင်ချောက်တွေနဲ့စောက်ထားတဲ့ကဘာကျော်အဆောက်အဦးကြီးရဲ့ပုံစံတူဖြစ်ပါတယ်။Touch မဟာအဆောက်အဦးကိုကိုတိုင်သွားရောက်ခဲ့တယ်လို့အင်တာနက်ကဓာတ်ပုံတွေအတိုင်းအချိုးကိုက်အင်ဂျင်နီယာတွေနဲ့စောက်လုပ်တာဖြစ်တယ်လို့အိမ်ပိုင်ရှင်ကျောင်းဆရာအာနန်ပရာကက်ချောက်စီကပြောပါတယ်။ကဘာကျော် Touch မဟာအဆောက်အုံဟာအိန္ဒိယနိုင်ငံသမိုင်းမဂုအေဂရီရဲ့မိဖုရားပေါ်ထားတဲ့မြစ်တာသင်္ကေတသမိုင်းဝင်အထိမ်းအမှတ်အဆောက်အဦးဖြစ်တယ်လို့နှစ်စဉ်ခီးသည်9တန်းလောက်လာရောက်လည်ပတ်တဲ့နေရာလည်းဖြစ်ပါတယ်။အခုကျောင်းဆရာချောက်စီသူစနီးအတွက်ပုံစံတူစောက်ဖို့ဒေါ်လာ 2,600 လောက်ကုန်ကျခံခဲ့ရပြီးအနောက်ဘန်ကောကပြည်သူ့ကပညာရှင်တွေနဲ့အိန္ဒိယနိုင်ငံတဝန်ကစောက်လို့ရေးပညာရှင်တွေကိုခေါ်ယူခဲ့ရပါတယ်ရှင
်။ကိုညင်းညမ်းစီစဉ်တင်ဆက်တဲ့ထူးခြားစမ်းပြသတင်းများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရန်ကုန်တိုင်းချင်းမြင်တိုင်းမြို့နယ်တွင်ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့မနေ့ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကလူစုခွဲတာမှာ12ဦးဖမ်းဆီးခဲ့ကြောင်းဒဏ်ရာရသူ3ဦးရှိပြီး2ဦးကစိုးရိမ်ရကြောင်းဒဏ်ရာရသူတွေကိုစစ်ဆေးရုံပို့ထားတယ်လို့စစ်ကောင်စီကသတင်းထုတ်ပါတယ်ဖမ်းဆီးထားသူတွေကိုအမှုဖွင့်အရေးယူမယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်လူ12ဦးဖမ်းဆီးခံရတယ်ဆိုတာကို NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းဖော်ပြထားပြီးမြဲထိခိုက်ဒဏ်ရာရမှုသေဆုံးမှုနဲ့ပတ်သက်လို့တော့အရေးအတွက်ဖော်ပြမထားပါဘူးရှင်ရန်ကုန်မြို့မှာတနင်္ဂနွေမနေ့ပိုင်းဆင်အနာသိမ့်မှုစန့်ကျင်တဲ့ငြိမ်းချမ်းစွာဆန္ဒပြပွဲကိုစစ်တပ်ဘက်ကကြင်ညာတန်တန်ဖြိုခွဲခဲ့မှုကိုစန့်ကျင်တဲ့အနေနဲ့ရန်ကုန်မန္တလေးပါဝင်ဒေသတချို့မှာဤမျိုးစုံနဲ့စန့်ကျင်ဆန္ဒပြခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကကြီးဦးတင်ဦးကငြိမ်းချမ်းချမ်းဖြစ်စေလိုကြောင်းမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြောက်လှိုင်ကိုပြောပါတယ်။မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမြောက်လှိုင်ကတနင်္ဂနွေနေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကကြီးဦးတင်ဦးကိုနေ့အိမ်မှာတွားရောက်တွေ့ဆုံတာဖြစ်ပါတယ်။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ဟာအခုဆိုရင်နိုင်ငံပေါင်း40ကိုပြန့်နှံ့နေပြီဖြစ်ပြီးအမေရိကန်ပြည်ထောင်စုပြည်နယ်50ထဲမှာ16ပြည်နယ်မှာဖြစ်ပေါ်နေပါတယ်။ဒါပေမဲ့လည်း Omicron မျိုးကွဲဟာကူးစက်ခံထားရသူတွေရဲ့ကျန်းမာရေးကိုဘယ်လောက်ထိခိုက်စေသလဲဆိုတာကမသေးကြသေးတဲ့အကြောင်းအမေရိကန်အစိုးရကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမတ်တင်ကြီးတိုင်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Nick Afanoff တို့ဖြစ်ကြပါတယ်။VOA ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်လေးကိုကျွန်တော်တို့ Facebook ကရော YouTube စာမျက်နှာကပါတင်ဆက်ပေးခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးတဲ့လုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.